မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေကိုသတင်းယူရင်းဖမ်းဆီးခံရတဲ့ဂျပန်သတင်းတောက်ယူကီကီတာဇူမီဟာစစ်တပ်ကပြည်နယ်တံပေးပြီးပြန်လွတ်ပေးလိုက်တာကြောင့်ဂျပန်နိုင်ငံကိုပြန်ရောက်သွားပြီဖြစ်ပါတယ်။နှစ်နိုင်ငံတန်တမာချစ်ချင်ရေးရင်းနှီးမှုကိုပြသတဲ့အနေနဲ့သူ့အပေါ်ဆွဲချက်တင်ထားတာတွေကိုရုပ်သိမ်းပေးလိုက်တာဖြစ်တယ်လို့သူ့ကိုပြန်လွတ်ပေးမှုနဲ့ပတ်သက်လို့စစ်ကောင်စီကပြောပါတယ်။ပြီးခဲ့တဲ့ April 18ရက်နေ့မှာဒုတိယအကြိမ်မြောက်ဖမ်းဆီးခံရပြီးလောက်ကျန်တရင်ဖြတ်မှုနဲ့ဆွဲချက်တင်ခံထားရတဲ့ Yuki Kitazumi ကိုအင်းစင်အချင်းထောင်မှာဖမ်းဆီးထိန်းသိမ်းထားခဲ့တာဖြစ်ပါတယ်။သူ့အနေနဲ့ရုပ်ပိုင်းအရာရောစိတ်ပိုင်းအရာပါကြားမှာကြောင်းတိုကျိုမြို့က Narita လေဆိပ်ကိုရောက်ရှိချိန်မှာသူကပြောပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကပြည်နယ်တံပိတ်ခံလိုက်ရတဲ့အတွက်အမတန်စိတ်ပျက်မိကြောင်းလည်းသူကပြောပါတယ်။သူဟာတရင်တော့တူဖြစ်တဲ့အတွက်မြန်မာနိုင်ငံအတွင်းသူကြုံတွေ့ခဲ့ရတဲ့အခြေအနေတွေကိုပြန်လည်ပြောပြလိုကြောင်းသူနဲ့အတူထောင်ကျခဲ့တဲ့သူတွေရဲ့အတွေ့အကြုံကိုလည်းသူမှတ်တမ်းပြုစုထားကြောင်းယူကီကီတာဇူမီကပြောပါတယ်။ထောင်ထဲမှာတချို့အကျဉ်းသားတွေဟာနှစ်ရက်လောက်အထိအစာမစားရတဲ့သူ၊မိသားစုမဖြစ်ရင်တနက်နဲ့ချိန်ပြီးညှဉ်းပန်းနှိပ်စက်ခံရသူတွေရှိကြောင်းလည်းသူကပြောပါတယ်။သတင်းတောက်ယူကီကီတာဇူမီဟာဆီယနာတိုင်းနာကိုဆန့်ကျင်တဲ့ရန်ကုန်မြို့ကဆန္ဒပြပွဲတွေကိုသတင်းယူနေရင်းဖေဖော်ဝါရီလ29ရက်နေ့မှာဖမ်းဆီးခံခဲ့ရပြီးအဲ့ဒီနေ့မှာပဲနိုင်ပိုင်းအကြမ်းမှာပြန်လွတ်လာခဲ့ပါတယ်။လက်ရှိမှာတော့မြန်မာသတင်းမီဒီယာသမား45ယောက်ထက်မနည်းဖမ်းဆီးခံထားရဆဲဖြစ်ပြီးအဲ့ဒီထက်ကအများစုကိုပုံမှန်905ကကြီးနဲ့စစ်ကောင်စီကတရားစွဲထားပါတယ်ခင်ဗျာ။